This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီစစ်အာဏာရှင်ဘီတို့ကနေကင်းဝေးပြီးဘီကေလုံချုံကျမကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကစွတ်တောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇွန်လ14ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စီရီသတင်းကောက်လုတ်ချက်ကိုလူဦးမိုးမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ရစပြီးရေဒီယိုအယူဂျီရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ငရက်နေစခန်းမှာစစ်ကောင်စီတပ်သားများစခန်းစွန့်ကထိုင်းဘက်ထွက်ပြေးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ဇွန်လ12ရက်နေ့ကဒဝဲခရိုင်မြန်မာထိုင်းနယ်စပ်ရှိငရက်နေစခန်းကစစ်ကောင်စီတပ်သားတွေဟာစခန်းကိုစွန့်ခွာထွက်ပြေးသွားတယ်လို့တပ်မဟာလေးမြိတ်တဝဲခရိုင်အတွင်းမှထံမှသိရပါဗျ။အဆိုပါစကန်းတွင်စစ်ကောင်စီအင်အား20ခန့်သာရှိပြီးစခန်းကမထွက်ခွာပြီးလေကြောင်းနဲ့လာရောက်ပတ်တာမျိုးတွေရှိကအဆိုပါစစ်ကောင်စီတပ်သားတွေဟာထိုင်းဘက်ခြမ်းကိုဝေရောက်သွားကြတယ်လို့လည်းသိရပါဗျ။ငရက်ဒီစခန်းကိုကောလဖိုးတပ်ဖွဲ့ကတွားရောက်ချစ်ကပ်ခဲ့ပြီးစခန်းအတွင်းဝေရောက်ရှင်းလင်းချိန်မှာလက်နက်ကြီးကြီးတချို့တင်းစဲရရှိခဲ့တယ်လို့သိရပါဗျ။ငရက်ဒီစခန်းဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့စခန်းငယ်တစ်ခုဖြစ်ပြီးနောက်ထပ်စခန်းငယ်တစ်ခုသာကျန်ရှိတော့တယ်လို့သိရပါဗျခင်ဗျာ။မုံပြည်နယ်အစိုးရယုံတဲ့ဝန်ကြီးများအင်အားတို့ကိုဒရုန်းများဖြင့်တိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မုံပြည်နယ်အစိုးရအဖွဲ့ယုံဝန်ကြီးများအင်အားတို့ကိုဒရုန်းများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Saw Dragon Drone Force SDDF ကထုတ်ပြန်ထားပါတယ်။ဇွန်လ12ရက်နေ့ကမော်လမြိုင်မြို့ပေါ်ရှိပြည်နယ်အစိုးရယုံတဲ့ဝန်ကြီးများအင်အားတို့ကိုဒရုန်းများဖြင့်တိုက်ခိုက်ခဲ့ရာဥပဒေချုပ်အိမ်ကိုထိမှန်ခဲ့ပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကို Saw Dragon Drone Force SDDF ရှားထူးဝနေပညာတပ်ဖွဲ့ Alpha Best Drone Force Sky Warrior Drone Force နဲ့ဒေသခံမုံပြည်နယ်ပကပတပ်ဖွဲ့များကပူးပေါင်းဆောင်ရွက်ခဲ့တာလို့သိရပါတယ်ခင်ဗျာ။စကိုင်းတပ်မ33မှာထွက်လာတဲ့ကျင်းဒီကားရှင်တန်းကိုမိုင်းဆွဲပစ်ခတ်တိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စကိုင်းတိုင်းတပ်မ33ကနေထွက်လာတဲ့ကျင်းဒီကား19စီး၊တံပြားကားကား8စီး၊မိုးကားအုပ်6ပိန်းကား3စီးတို့ကိုမုံရွာမန္တလေးလမ်းမပေါ်မှာမိုင်းဆွဲပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Brave Heart Army ကထုတ်ပြန်ထားပါတယ်။ဇွန်လ12ရက်နေ့ကအဆိုပါကျင်းဒီရှင်တန်းကိုမုံရွာမန္တလေးလမ်းမပေါ်ကမအူစစ်တပ်ဂိတ်အနီးမှာပရိသတ်မိုင်းပြောင်၅ပြောင်နဲ့တိုက်ခိုက်ခဲ့ကလက်နက်ငယ်များဖြင့်ဝိုင်းဝန်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းတံပြားကား3စီးနဲ့ကျင်းဒီတင်ကား2စီးထိုးရက်သွားခဲ့ကစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့ပြီး2ဦးဟာရာထူးအကြီးအကဲဖြစ်တယ်လို့သိရပါတယ်။ထို့ပြင်တိုက်ခိုက်ခံရပြီးနောက်နာရေးကား3စီး၊အင်စီကား3စီးနဲ့တံပြားကားကားတစ်စီးတို့ဖြင့်ရွှေတော်ဝင်စစ်ရုပ်ကိုဒဏ်ရာရစစ်ကောင်စီတပ်သားများအားပို့ဆောင်သွားတယ်လို့ပြည်သူများရဲ့သတင်းပေးပို့ချက်အရသိရတယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကို Brave Heart Army, Golden Tiger Force နဲ့ Children Fighter Group တို့ကလက်တွဲညီညီပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။တရက်ချောင်းကိုရှေ့တန်းပြန်တသားများအားပို့ပြီးပြန်လာတဲ့လှင့်စည်းကိုတက်ခတ်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။တနင်္သာရီတိုင်းဒဝယ်မြို့မှာတရက်ချောင်းမြို့ကိုရှေ့တန်းပြန်စစ်ကောင်စီတသားများအားပို့ပြီးပြန်လာတဲ့လှင့်စည်းကိုဒဝယ်မြစ်တနီယာမှာတက်ခတ်ခဲ့တယ်လို့ဒဝယ်လူငယ်လက်ရုံးတပ်ကထုတ်ပြန်ထားပါတယ်။ဇွန်လ10ရက်နေ့နေ့လယ်12နာရီမှာအင်အား80ပါစစ်ကောင်စီလှင့်စည်းကိုစနိုက်ပါအပါအဝင်လက်နက်ငယ်များဖြင့်နှစ်ကြိမ်ပစ်ခတ်တက်ခတ်ခဲ့တယ်လို့ဆိုပါတယ်။တက်ခတ်မှုအတွင်းစစ်ကောင်စီတသား2ဦးသေဆုံးက3ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အဆိုပါတက်ခတ်မှုကိုတဝဲလူငယ်လက်ယုံတက် DYAF နဲ့ KNLA တက်ရင်၁၂တက်ခွဲ၁တို့ကပူးပေါင်းတိုက်ခတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ နယ်ရေကန်ဗျူဟာကုန်းမှစစ်ကောင်စီတပ်သားများကို CDF အရှုဖမ်းဆီးရမည်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။နယ်ရေကန်လေကြောင်းရံကာကွယ်ရေးတပ်စခန်းဗျူဟာကုန်းမှစစ်ကောင်စီတပ်သားများကိုအရှင်ဖမ်းဆီးရမည်ခဲ့တယ်လို့ချင်းကာကွယ်ရေးတပ်အရှု CDF အရှုကထုတ်ပြန်ထားပါတယ်။ဇွန်လ10ရက်နေ့မှ12ရက်နေ့အတွင်းဗျူဟာကုန်းအနီးမီတာ1500ပတ်လည်ကနယ်ရေကန်လမ်းဟောင်းကိုဖျက်တောက်တိုက်ခိုက်ရေးလုံဆောင်နေစဉ်စစ်ကောင်စီတပ်သား23ဦးကိုဖမ်းဆီးရမည်ခဲ့တယ်လို့သိရပါတယ်။ဂါရက်တာနေမင်းရှင်းလင်းရှာဖွေဖမ်းဆီးမှုအတွင်း MA1 ငါးလက် MA3 သုံးလက်နဲ့လက်နက်ခဲရတချို့ကိုတိမ်းဆည်းရမိခဲ့တယ်လို့သိရပါတယ်။ယခုဖမ်းဆီးခံရတဲ့စစ်တုပ်ပန်းတွေဟာစစ်မှုမထမ်းမနေရဥပဒေကြောင့်အတင်းအဓမ္မပေါ်တာဆွဲဖမ်းဆီးခံရသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ Corporate တွင်နိုင်ရေးအိမ်ဒီစစ်ကောင်စီလက်နက်ကြီးကြားရောက်ပောက်ကွဲခဲ့ပြီးကလေး2ဦးပါဝင်6ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကရင်ပြည်နယ် Corporate မြို့နယ်မှာစစ်ကောင်စီတပ်ကပစ်ခတ်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ကလေး2ဦးပါဝင်တဲ့မိသားစုအပါအဝင်6ဦးသေဆုံးခဲ့တယ်လို့သိရပါတယ်။ဇွန်လ17ရက်နေ့ညနေ6နာရီဝန်းကျင်မှာကြုံတိုးအခြေဆိုင်ခမရ905တပ်ရင်းကကြိုင်းတရားတွင်တပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့ရာကော့ပေါ်ကျေးရွာအထိရှိနိုင်ရေးအိမ်အနီးမှာကြားရောက်ပောက်ကွဲခဲ့တာပါ။အဆိုပါပောက်ကွဲမှုအတွင်းအသက်9နှစ်အရွယ်မအိန္ဒရာမိုး၁၀နှစ်အရွယ်မောင်ဝင်းဝင်းကျော်38နှစ်အရွယ်ဒေါ်တူတူဦးစိန်တောင်းလေးတို့မိသားစုနဲ့45နှစ်အရွယ်ဦးလင်းကုံတို့တင်ဆုံးခဲ့တယ်လို့သိရပါဗျ။ညနေ4:35မိနစ်မှာလဲကွန်ကရစ်မြို့နယ်မြောက်ကမရိုက်ကျေးရွာမှာလက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်အသက်59နှစ်အရွယ်ဦးမြင့်အောင်စုသူထိမှန်တင်ဆုံးခဲ့တယ်လို့မွန် Liberation Army ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။မြောင်မြို့နယ်မှာရဲတက်ကြက်တူလက်နက်ခဲရတဲ့ကွာပြည်သူ့ရဲဝင်ခေါလုံဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စကိုင်းတိုင်းမြောင်မြို့နယ်ကြောက်ရဲရဲစခန်းမှာရဲတက်ကြက်တူလက်နက်ခဲရတဲ့ကွာပြည်သူ့ရဲဝင်ခေါလုံလာတယ်လို့ရဲမပင်ခေရိုင်တရဲ30 ADPRA ကထုတ်ပြန်ထားပါတယ်။ဇွန်လ12ရက်နေ့ကရဲတက်ကြက်ကိုကျော်မင်းဟန်ဟာရဲမပင်ခေရိုင်တရဲအမှတ်30တက်ခွဲနှစ်ကိုချိတ်ဆက်ပြီးဇတိနှစ်သားကိုခေါ်ဆောင်ကပတ်ပြောင်းခေါလုံလာတယ်လို့ဆိုပါတယ်။၎င်းရဲတက်ကြက်ဟာ MA13 BA94 တက်တက်လက်ကိုမမကြီး30တောင်းတဲ့ကြည်ပေါက်တို့ကိုယူလာခဲ့တာကြောင့်ထိုက်တဲ့စုကြဲကိုချိမိနိုင်ရန် UNG ကာကွယ်ရေးဝန်ကြီးဌာနကိုတင်ပြထားတယ်လို့သိရပါဗယ်။အလဲဝယ် CDM ရဲစနစ်မောင်တွေကိုလုံခြုံတဲ့နေရာကိုပို့ဆောင်ထားပြီး၎င်းတို့စံတာအတိုင်းဆက်လက်ကူညီပို့ဆောင်သွားပေးမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio UNG သတင်းထောက်မင်းစစ်သွင်းတဲ့ခါရှက်တို့ကဖိတ်ပို့ထားတာဖြစ်ပါတယ်။ကျွန်တော်တွေဦးမိုးပါခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုຫນွေဦးမွန်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်ပါရှင်2025ခုနှစ်ဇွန်လ14ရက်နေ့ Radio UNG မနက်ခင်ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမွန်ပါပထမအဦးဆုံးတင်ပြပေးမယ့်သတင်းကတော့ဂျမ်မဖက်အာနာဖီစိန်လှူရှာမှုဆိုင်ရာနိုင်ငံဝင်နဲ့ဥပဒေအား CRPH မှအတည်ပြုပြထန်းတဲ့သတင်းဖြစ်ပါတယ်။ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်မြို့သားညီညွတ်ရေးအစိုးရ CDM အောင်မြင်ကော်မတီ CDM ဆက်ဆက်ကော်မတီကပေးပို့လာတဲ့ဂျမ်မဖက်အာနာဖီစိန်လှူရှာမှုဆိုင်ရာနိုင်ငံဝင်နဲ့ဥပဒေအားပြည်ထောင်စုလွှတ်တော်ကဇွန်လ13ရက်နေ့တွင်အတည်ပြုပြထန်းလိုက်ကြောင်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကသတင်းထုတ်ပြန်ပါတယ်။ဂျမ်မဖက်အာနာဖီစိန်လှူရှာမှုဆိုင်ရာနိုင်ငံဝင်နဲ့ဥပဒေကို CDM နိုင်ငံဝင်နှင့်များ၏နိုင်ငံရေးခံယူချက်အားလေးစားတန်ဖိုးထား၍နိုင်ငံသားအခွင့်အရေးနှင့်အခြေခံလူအခွင့်အရေးအားအကာအကွယ်ပေးရန်နှင့် CDM နိုင်ငံဝင်နှင့်များအားလေးစားဂုဏ်ပြုအပ်သည့်ဝန်ထမ်းကောင်းများအဖြစ်တည်မှတ်ပြုခြင်းနှင့်ဂုဏ်ပြုချီးမြှင့်ခြင်းများကိုထည့်ရောက်စွာဆောင်ရွက်ရန်3 CDM နိုင်ငံဝင်နှင့်များ၏ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာစွန့်ရည်များဆင်ဆက်မပြတ်ပြည်မျိုးတိုးတက်လာစေရေးတို့အတွက်လိုအပ်သောကူညီများပံ့ပိုးပေးရန်၄ CDM နိုင်ငံဝန်ထမ်းများ၏နင့်နာမှုများနှင့်လူခွင့်ရေးချိုးဖောက်ခံရမှုများကိုရှာဖွေဖော်ထုတ်ပြီးပြန်လည်ကုစားပေးခြင်းနှင့်မှန်တရားနှင့်တရားမျှတမှုရှာဖွေဖော်ထုတ်ခြင်းအစီအမံများဆောင်ရွက်ရန်၅ဂုဏ်သိက္ခာရှိပြီးမှန်တရားနှင့်တရားမျှတမှုကိုတံမိုးထားသော Federal Democracy ပြည်ထောင်စုနှင့်ကိုက်ညီသည့်နိုင်ငံဝန်ထမ်းရန်တရားကိုဖော်ဆောင်ရာတွင်အထောက်အကူဖြစ်စေရန်၆CDM နိုင်ငံဝန်ထမ်းများ၏မြင့်မြတ်သောခံယူချက်နှင့်စိတ်ဓာတ်များရေရှည်တည်တံ့စေရန်၇CDM မလုပ်သောနိုင်ငံဝန်ထမ်းများကိုဥပဒေနှင့်အညီစည်းစိမ်၍၎င်းတို့၏ပြုလုပ်မှုပြက်ကွက်မှုများအပေါ်ရေးယူမှုများပြုလုပ်ရန်စတဲ့ရည်ရွယ်ချက်များဖြင့်တည်ပြုပြထန်းခဲ့တယ်လို့ဖော်ပြပါတယ်။ဂျမ်မဖက်အာနာဖီစိန်လှုံ့ဆော်မှုဆိုင်ရာနိုင်ငံဝန်ထမ်းဥပဒေတွင်ခန်း9ခန်းပါဝင်ပြီးတိမှပြုခြင်း၊ဂုဏ်ပြုချီးမြှင့်ခြင်း၊ပြန်လည်ကုစားပေးခြင်း၊အမှန်တရားနှင့်တရားမျှတမှုရှာဖွေဖော်ထုတ်ခြင်း၊ရေးယူခြင်း၊အသနာခန်းစာတင်သွင်းခြင်း၊ကော်မရှင်ဖွဲ့စည်းခြင်း၊ကော်မရှင်၏တပ်တန်း၊ကော်မရှင်၏တာဝန်နှင့်လုပ်ပိုင်ခွင့်များနှင့်ထွေထွေစတဲ့ဥပဒေများအခန့်ခန့်များပါဝင်ပါရရှင်။ နောက်ထပ်တင်ပြပေးမယ့်သတင်းတစ်ပုဒ်ကတော့စကိုင်းဖရဲယူနစ်လွှတ်တော်နဲ့စကိုင်းဖရဲယူနစ်စီရမ်နိုင်ငံဝန်ထမ်းကောင်စီ CCSC SFU တို့တွေ့ဆုံဆွေးနွေးတဲ့သတင်းဖြစ်ပါတယ်။စကိုင်းဖရဲယူနစ်လွှတ်တော်နဲ့စကိုင်းဖရဲယူနစ်စီရမ်နိုင်ငံဝန်ထမ်းကောင်စီ CCSC SFU တို့သည်2025ခုနှစ်ဇွန်လ23ရက်နေ့တနားအချိန်တွင်ဗီဒီယိုကွန်ဖရင့်မှတစ်ဆင့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။တွေ့ဆုံဆွေးနွေးပွဲမှာစကိုင်းဖရဲယူနစ်လွှတ်တော်ဥက္ကဋ္ဌမှနှုတ်ခွန်းဆက်စကားနဲ့ရှင်းလင်းငန်းစဉ်ဆိုင်ရာကိစ္စရပ်တွေကိုရှင်းလင်းပြောကြားခဲ့ပြီးနောက်စကိုင်းဖရဲယူနစ် CDM နိုင်ငံဝန်ထမ်းကောင်စီ CGS SFU ဥက္ကဋ္ဌတို့မှနှုတ်ခွန်းဆက်စကားများပြောကြားခဲ့ပါတယ်။အဲဒီနောက်စကိုင်းဖရဲယူနစ်ကြာကာလဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးအကြံပြုချက်များနဲ့တည်ပြုရေးဆိုင်ရာကိစ္စရပ်များအပြင်စကိုင်းဖရဲယူနစ်အတွင်း CDM နိုင်ငံဝန်ထမ်းများ၏ကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲများနဲ့ရှင်းလင်းငန်းစဉ်ဆိုင်ရာကိစ္စရပ်များအပေါ်ပြန်လည်ဆွေးနွေးညှိနှိုင်းခဲ့ကြတယ်လို့သတင်းရရှိပါတယ်ရှင်။ဆလဘီစေဝါကုသရေးလုံလောက်စွာမရှိခြင်းကြောင့်ဥပိုလ်ကျင်းတော်ရှိနိုင်ငံအကျဉ်းသားဥမော်ထူချဆုံးရတဲ့တရင်ကိုတင်ပြပေးပါအောင်မယ်2025ခုနှစ်မလ28ရက်နေ့တွင်ငလင်ပြင်းထန်စွာလှုပ်ခတ်ခြင်းကြောင့်ဥပိုလ်ကျင်းထောင်တွင်တောင်နှံကြခံလျက်ရှိသောဥမော်ထူ54နှစ်သည့်လေပင်နှင့်ဥကောင်းတွင်ပြင်းထန်ဒဏ်ရာများရရှိခဲ့ပါသည်ဥမော်ထူဟာ2020ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာမန္တလေးတိုင်းချမ်းမြသာစီမြို့နယ်ချမ်းမြသာစီရဲစခန်းမှာဖမ်းဆီးထိန်းသိမ်းခံရပြီးပုံမှန်905ကကြီနဲ့90ညရုနဲ့တရားစွဲဆိုခံရကထောင်18နှစ်ကြာခံရသူတူဖြစ်ပါတယ်။ငလင်ပေးကြောင့်ဥမော်ထူရရှိတဲ့ဒဏ်ရာများမှာပြင်းထန်လာတာကြောင့်ခွဲစိတ်ကုသမှုနှစ်ကြိမ်တိုင်တိုင်ခံယူခဲ့ပေမဲ့ဇမ္မာရေးပြန်လဲကောင်းမွန်လာခြင်းမရှိဘဲကိုမဝင်သွားခဲ့တာပဲဖြစ်ပါတယ်။ဥမော်ထူထမံစိတ်ကုသရနဲ့ခွဲစိတ်ခ380ကျက်ခန့်လိုအပ်တော့လဲ PBN မှာ133,600ကျပ်သားကူညီပေးနိုင်ခဲ့ပြီးခွဲစိတ်ကုသမှုရရှိရငွေကြေးကြိုးစားရှာဖွေနေစဉ်အတွင်းမှာပဲဥမော်ထူသာရရှိတဲ့ဒဏ်ရာများနဲ့2025ခုနှစ်ဇွန်လ23ရက်နေ့နနက်9နာရီအချိန်ခန့်မှာကြာဆုံးခဲ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PBNM ကဖော်ပြပါတယ်ရှင်။မွန်ရွာချင်းတော်မှာထောင်ပြောင်းရွှေ့ပြင့်ရောက်ရှိလာတဲ့နိုင်ငံအကျဉ်းသားများကိုထောင်အာဏာပိုင်များကရိုက်နှက်တဲ့တဲ့ရင်ကိုလည်းတင်ပြပေးပါအောင်မယ်။ဇွန်လ12ရက်နေ့မနက်အစောပိုင်းတွင်နိုင်ငံအကျဉ်းသားနှင့်အခြားအရာစုအကျဉ်းသားများစုစုပေါင်း200ဝန်းကျင်ကနေနေ့လယ်12နာရီဝန်းကျင်တွင်မန္တလေးဥပ္ပိုလ်ချင်းတော်တို့ရောက်ရှိခဲ့ပြီးဥပ္ပိုလ်ထောင်ဘူးဝအဝင်တွင်ထောင်ပြောင်းရွှေ့ရောက်လာသူအားလုံးဒီပါအားခြေဦးစည်းဝင်တဲ့များနဲ့ရဲတပ်ဖွဲ့ဝင်များမှရာဘာတုတ်တသားတုတ်များနဲ့ဝိုင်းဝန်းရိုက်နှက်ခဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကိုရဲ့ PPN မှသတင်းထုတ်ပြန်ပါတယ်။ရိုက်နှက်မှုကြောင့်နိုင်ငံအကျဉ်းသားအနည်းဆုံး50ဦးသည့်ဦးခေါင်းလက်နက်နောက်ကျောတစ်လျှောက်တွင်ထိရှားနှင့်ပေါက်ပြဲဒဏ်ရာများရရှိခဲ့ကြပြီးသက်ရှင်သန်ပိုင်ခွင့်များပင်ချိန်ကျောက်ခံရလျက်ရှိတယ်လို့ဖော်ပြထားပါတယ်။ဇွန်လ13ရက်နေ့တွင်မန္တလေးဥပ္ပိုလ်ချင်းတော်မှမြင်းချက်နှင့်မကွေးချင်းတော်များဘက်သို့ထပ်မံရွှေ့ပြောင်းရန်ပြင်ဆင်လျက်ရှိပြီးသက်ဆိုင်ရာတာဝန်ရှိသူများအနေဖြင့်ဝိုင်းဝန်းတန်ထုတ်ရလိုအပ်သည့်ဆောင်ရွက်မှုများပြုလုပ်ပေးကြရန်အသိပေးထုတ်ပြန်ထားပါတယ်ရှင်။နမ်ကန်ဟိုနာကျေးရွာတွင်စိတ်မနှံ့သူမျိုးသားတအုပ်မှကလေးငယ်တအုပ်ကိုရိုက်နှက်မှုကြောင့်သေဆုံးတဲ့တဲ့ရင်ကိုလည်းတင်ပြပေးကြပါမယ်။တအံပြည်တမဟာ6နယ်မြေနမ်ကန်မြို့နယ်ဟိုနာကျေးရွာမှာစိတ်မနှံ့သူမျိုးသားတအုပ်မှကလေးငယ်တအုပ်ကိုရိုက်နှက်မှုကြောင့်သေဆုံးမှုဖြစ်ပွားခဲ့ကြောင်း BSLF DNL မှတင်ထုတ်ပြန်ပါတယ်။ဇွန်လ10ရက်နေ့နေ့လယ်12နာရီ10မိနစ်အချိန်ခန့်တွင်တပ်ငါးနှစ်အရွယ်မောင်ထက်အောင်ရှိုင်းအိမ်မေးတွင်ဆော့ကစားနေချိန်စိတ်မနှံ့သူဦးဆိုင်မော်ကထင်းတချောင်းကိုယူပြီးရိုက်နှက်ခဲ့တယ်လို့ဖော်ပြထားပါတယ်။ကလေးရဲ့ဦးကောင်းနဲ့နောက်ဆက်ကိုရိုက်နှက်ခဲ့တာကြောင့်စိတ်ယုံသူပို့ဆောင်ရလုံနေစဉ်အတွင်းမှာပဲသေဆုံးသွားခဲ့ရတယ်လို့သိရပါတယ်။အဲ့ဒီနောက်ပြစ်မှုကျူးလွန်သည့်ဦးဆိုင်မော်ကိုတအားပြည်ရဲ့တပ်ဖွဲ့မှသွားရောက်ဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့မန္တလေးမြို့ Sky Villa B အဆောင်အခန်းမ H2 မှာရုပ်လောင်း3ခုအားထုတ်ယူတဲ့သတင်းဖြစ်ပါတယ်။2025ခုနှစ်ဇွန်လ13ရက်နေ့ညနေ 3:10 မိနစ်အတွင်းမန္တလေးမြို့ Sky Villa B အဆောင်အခန်းမ H2 မှာမြို့သမီး2ရဲ့ရုပ်လောင်းနဲ့မြို့သားကလေးတဦးတို့ရဲ့ရုပ်လောင်းတို့ကိုထုတ်ယူနိုင်ခဲ့တယ်လို့သိရပါတယ်။ဒါ့အပြင်ဘီဆောင်အခန်းမ87မှာရွှေ30ကျပ်သား4ထုံးရွှေ5ကျပ်သား1ထုံးရွှေ1ကျပ်သား1ထုံးရွှေလက်ကောက်2ကွဲရွှေဆွဲကြို3ကုန်ရွှေနှကက်3ရက်ရွှေလက်စွပ်2ကွဲရွှေဆွဲသီးတစ်ခုပရင်ဆွဲသီး2ခုရွှေတုံးအစ20သားနဲ့ရေးကြီးစာရွက်စာတမ်းများအခန်းမ H4 မှာမြန်မာငွေ 2854.95 သိန်း 9,500 ကျပ်နဲ့ဖုန်းတစ်လုံး owner book 2အုပ်နဲ့ရေးကြီးစာရွက်စာတမ်းတွေတွေ့ရှိခဲ့ရပြီးပစ္စည်းလက်ခံလွှဲပြောင်းရေးအဖွဲ့မှတစ်ဆင့်ပိုင်ရှင်ထံကိုလွှဲပြောင်းပေးအပ်ခဲ့တယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ကြောင်မဲတွင်တအောင်းစာအဖွဲ TLA မှအခြေခံတအောင်းယုံသုံးစာတင်နန်းဆင်မွေကျင်းပတဲ့သတင်းပဲဖြစ်ပါတယ်။ဇွန်လ10ရက်နေ့နနက်9:00အချိန်တွင်တအောင်းပြည်တမဟာနှင်းနယ်မြေကြောင်မဲမြို့နယ်ပန်ဖြတ်ကျေးရွာတွင်တအောင်းစာအဖွဲ TLA မှအခြေခံတအောင်းယုံသုံးစာတင်နန်းဆင်မွေပြုလုပ်ကျင်းပခဲ့ကြောင်း BSLF TNLA မှသတင်းထုတ်ပြန်ပါတယ်။အဆိုပါတင်နန်းကိုတင်နန်းသား12ဦးနဲ့တင်နန်းသူ46ဦးစုစုပေါင်း58ဦးတို့တက်ရောက်တင်ကြားခဲ့ပြီး၎င်းတို့ကိုတအောင်းစာအဖွဲ TLA မှတင်နန်းတက်ရောက်အောင်မြင်ပြီးနောက်ကြောင်းတင်နန်းဆင်လက်မှတ် Certificate များ များချီးမြှင့်ပေးအပ်ခဲ့တယ်လို့ဖော်ပြထားပါတယ်။ထို့သင်တန်းစင်ပွဲကိုသင်တန်းသားသင်တန်းသူများဆရာဆရာမများနဲ့မိဘပြည်သူလူထုများအပါအဝင်စုစုပေါင်းလူဦးရေ150ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်။မေလအတွင်းတွင်တအောင်းစာဖွဲ့တရလီမှမိုးမိတ်နှင့်မိုးကုတ်မြို့နယ်တို့မှចောင်းသားចောင်းသူစုစုပေါင်း205ဦးတို့ကိုအချိန်ကတအောင်းတုံသုံးစာသင်တန်းဖွင့်လှစ်သင်ကြားပေးခဲ့ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့တာကီနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယိုအယူဂျီမှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးလင်းလက်နွေဦးရေးသားထားတဲ့ပြည်သူမိခင်ဆိုတဲ့တော်လှန်ရေးကဗျာကိုလွတ်လပ်နေမှခန်းစမ်းတင်ဆက်ပြီးမှာဖြစ်ပါတယ်ရှင်
။ပြည်သူမိခင်နှစ်ပေါင်း80မှာဘယ်နှစ်နှစ်ကောင်းကောင်းစားခဲ့တယ်လဲ။ဘယ်နှစ်ရေးကောင်းကောင်းအိပ်ခဲ့ဘူးလဲ။ဖတ်တဆိုးကလေးဘဝနေကြမြေကြသစိန်တရံတွေကြဘဝခါပုံတွေထားလိုက်ပါတော့နယူးဒေလီအောက်စဖို့ပညာရေးခရီးတဲ့ဘဝထားလိုက်ပါတော့လွတ်လပ်ရေးပိတုကာကြီးရဲ့ရင်သွင်းနိုင်ငံကောင်းဆောင်ကြီးရဲ့ရင်နှင့်တူရီသောဘူချုပ်ရဲ့သွေးသားမာနထားမယ်ဆိုခြေကျင်တယ်လို့ခြေနိုင်ပါရဲ့ကျွန်တော်တို့တိုက်မှတ်တဲ့အိမ်မက်တတရနိုင်ငံမှာလူဖြစ်ခွင့်ဝင်းငွေကောင်းကောင်းရနိုင်တဲ့ပွဲလက်မှတ်ကျင်နာနားလေပေးမဲ့လက်တွဲဖို့အသေးနှလုံးပုတ်လို့ခေါ်နိုင်တဲ့ကိုပွားလေးတွေအားလုံးကိုစွတ်လွတ်ပြီးရဲရဲတောက်ခုန်ချခဲ့တယ်မိခင်ကြီးခမညာအထူးထူးသောဘွဲ့တွေကွန်ထရက်တွေထားလိုက်ပါတော့မြင့်နမွဲတွေအတွက်ကြောမဲတွေအတွက်နှစ်ပေါင်းများစွာပေးဆပ်ရဲတာနဲ့ပဲပြည်သူမိခင်ဖြစ်ထိုက်ပါပြီလင်းလက်နွေ
ရေဒီယိုအယူဂျီသောတာရှင်များရှင်ယခုတစ်ပတ်မြန်မာနေဦးခရိုနီကယ်ဇွန်၁၂မြင်ကွင်းလက်နက်ကင်တော်လိုင်းရေးအဖွဲ့အစည်းများရဲ့တာဝန်ခံမှုဆိုတဲ့ဆောင်းပါးကိုလူဦးမိုင်းမှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်လက်နက်ကင်တော်လိုင်းရေးအဖွဲ့အစည်းတွေတွင်ကာယိန်တွေပြက်ပြားစေမှုငွေကြေးအလွေသုံးစားမှုတော်လိုင်းရဲ့အတွက်လှူဒါန်းတဲ့ကူညီငွေတွေကိုအလွဲသုံးလုပ်တာပုတ်ကိုရဲ့အကျိုးစီးပွားနဲ့တော်လှန်ရေးအကျိုးစီးပွားရှက်နွယ်နေတဲ့အဖြစ်ပြက်တွေမကြာခဏလို့မဆိုးနိုင်သည့်အတိုင်းအခါအားလျော်စွာဖြစ်ပွားလှည့်ရှိပါတယ်။နောက်တစ်မျိုးဖြစ်ပွားလှည့်ရှိတဲ့အကြောင်းအရာတွေကတော်လှန်ရေးလက်နက်ကင်အဖွဲ့အစည်းတွေကတာမာအယက်သားတွေစစ်တုံးပန်းရန်သူကိုထောက်ခံသူအားပေးကူညီသူလို့တန်တရာရှိသူတွေကိုတန်တရာနဲ့ဖြစ်စေအင်အားအာဏာအလွန်အကျွံသုံးပြီးနှိပ်စက်တာတပ်ဖြတ်တာရုပ်အလောင်းတွေကိုပါဖျောက်ဖျက်ပြစ်တဲ့ကျူးလွန်မှုတွေဖြစ်ပါတယ်။လူတွေနဲ့ဖွဲ့စည်းတိဆောက်ထားတဲ့အဖွဲ့အစည်းတွေဖြစ်လို့အခုလိုလောဘဒေါသနဲ့အတ္တအကျိုးကြည့်ပြီးကျူးလွန်တာလှုပ်ဆောင်တာတွေရှိမှာပဲလို့စင်ချေပေးကောင်းလဲပေးနိုင်ပါတယ်။မတထောင်သားကိုအုပ်ချုပ်ရတဲ့အခါကောင်းတဲ့သူရောစိုးတဲ့သူပါပါလာမှာပဲ။တော်လှန်ရေးအောင်ဖို့စိတ်ရည်အောင်မြင်ဖို့ကပထမဦးစားပေးရမယ်။ကြံတဲ့လူအခွင့်ရေးအမျိုးသမီးအခွင့်ရေးကိုကြိုးရှာမှုမရှိစေဖို့ရိုးသားပြီးကိုကျင့်တရားကောင်းမွန်ဖို့တွေကဒုတိယလို့စင်ချေပေးကောင်းလဲပေးကြပါလိမ့်မယ်။လက်နက်ကင်တော်လှန်ရေးဟာကြပြတပုတ်ရေးနေတာမဟုတ်ဘူး။တချင်းတပုတ်ရေးဖွဲ့နေတာမဟုတ်လို့ခြောက်ပစ်ကင်းတဲလဲစင်ဖြစ်ဖို့စိတ်ကူးရင်လုံးမရဘူးဆိုတဲ့စင်ချေလဲရှိကောင်းရှိပါလိမ့်မယ်။အဲ့လိုစင်ချေတွေကိုလက်ခံမဲဆိုရင်တော်လှန်ရေးလို့ဆိုဖို့မဖြစ်နိုင်တော့တဲ့အချက်ကိုလည်းသတိကြီးကြီးထားဖို့အရေးကြီးလာပါတယ်။တော်လှန်ရေးကစိတ်ကူးရင်အိမ်မက်ထဲက၆ပြက်ကင်းတဲလဲစင်အဖြူဆွတ်ဆွတ်လို့တန့်စင်နေမှာမဟုတ်တော့လဲစနစ်ဟောင်းအာနာရှင်အယူဝါဒဟောင်းနဲ့အာနာသုံးပြီးဖိနှိပ်ချုပ်ချယ်တဲ့အုပ်ချုပ်သူလက်နက်ကင်တပ်အဖွဲ့အစည်းတွေကိုပြောင်းလဲဖို့ရည်ရွယ်လှုံ့ဆော်တာဖြစ်လို့အထက်ကစင်ချေပေးတယ်လို့အောင်ပွဲရဖို့အရင်လုပ်ပါရိုးသားတန့်ရှင်းဖို့ကအာနာရပြီးနောက်မှာလှုပ်လို့ရပါတယ်လို့ပြောလို့မဖြစ်တာအမှန်ပဲဖြစ်ပါတယ်တော်လှန်ရေးဆိုတဲ့စကလုံးရဲ့အတိတ်ပဲလေးနဲ့မှုနဲ့တာဝန်ခံမှုကအထက်ကကိစ္စရက်တွေအားလုံးနဲ့ပတ်သက်ဆက်နွယ်လို့လေးနဲ့တဲ့အတိတ်ပဲဆောင်ပါတယ်မတရားမှုအနိုင်ကျင့်မှုအာဏာအလွဲသုံးမှုငွေကြေးအလွဲသုံးမှုနဲ့ကြားမှလိန်ခွဲခြားနှိမ်ချဆက်ဆံမှုအနိုင်ကျင့်မှုတွေအားလုံးကိုစန့်ကျင်တဲ့အတိတ်ပဲလက်မခံတဲ့အတိတ်ပဲတရားမျှတမှုကိုရှာဖွေတဲ့အတိတ်ပဲပုံမူကောင်းမွန်တဲ့လူအဖွဲ့အစည်းအသစ်တည်ဆောက်ဖို့ရည်ရွယ်လှုံ့ဆော်နေဆိုတဲ့အတိတ်ပဲလည်းဖြစ်ပါတယ်လူဟောင်းကိုမကြိုက်လို့ပါတီဟောင်းကိုမကြိုက်လို့စစ်တပ်ဟောင်းကိုမကြိုက်လို့အသစ်ကိုတည်ဆောက်ကြမဲ့သဘောမဟုတ်ပဲ စနစ်ဟောင်းမတရားမှုတာဝန်ခံမှုမရှိခြင်းပြစ်မှုကျူးလွန်ပြီးတာဝန်ခံခြင်းမရှိတဲ့အခြေအနေမျိုးတွေကိုလက်သင့်မခံဘဲတရားမျှတမှုရှာဖွေကနောက်နောက်ကျူးလွန်ခြင်းမရှိဘူးကာကွယ်မှုတွေပညာပေးမှုအရေးယူမှုတွေလှုပ်ဆောင်ချဖို့ရည်ရွယ်တာဖြစ်ပါတယ်ဒီအကြောင်းတွေပါကြောင့်ပြန်လည်ဖော်ထုတ်ပြောဆိုနေရတယ်လို့မင်းရင်လက်တလောကရင်နီပြည်နယ်ကလက်နက်ကင်အဖွဲ့စည်းတစ်ခုမှတာဝန်တချို့ယူထားသူလူငယ်တအူကမိန်းကလေးတအူကိုကာရင်တွေပြစ်ပြအောင်လှုပ်ဆောင်မှုကျူးလွန်ခဲ့တဲ့အကြောင်းဇူလ၁၂ရက်နေ့မှာသတင်းတွေပေါ်ထွက်လာခဲ့ပါတယ်။သတင်းဌာနတွေကသတင်းအဖြစ်ရေးသားကြတာမျိုးမဟုတ်တိတိုင်းတော်လှန်ရေးနဲ့ဆက်ဆက်တဲ့အတိုင်းဝိုင်းထဲမှာအလုံးသိရှိကြပြီးကဘာမှာထင်ရှားတဲ့ World Press Photo သတင်းတပ်ပုံစုကိုရရှိထားသူဖြစ်လို့သူ့ရဲ့ကျူးလွန်မှုနဲ့ပတ်သက်လို့လူမှုကွန်ရက်မီဒီယာတွေမှာလူအများကရေးသားဖြန့်ဝေနေခဲ့ကြပြီးဖြစ်ပါတယ်။ကျောင်းသားသမဂ္ဂလို့အဖွဲ့အစည်းကိုမြစ်ဖြားခံပြီးအခုနွေတော်လှန်ရေးမှာပါဝင်လာသူသူ့ရဲ့တပ်ပုံနဲ့မှတ်တမ်းရုပ်ရှင်အတက်ပညာကျွမ်းကျင်မှုနဲ့လူသိများထင်ရှားလာခဲ့သူကကိုကျင့်သိက္ခာဆိုင်ရာအမဲဆက်တရားဥပဒေအရအေးအေးယူတင်တဲ့ကာရင်တွေပြစ်ပြားစေတဲ့ပြစ်မှုကျူးလွန်ခဲ့ခြင်းဟာတအူချင်းကိုကျင့်သိက္ခာဆိုင်ရာကိစ္စတင်မကနွေတော်လှန်ရေးရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတဲ့ဖြစ်ပျက်တဲ့ဖြစ်လာစေပါတယ်တက်အားဖြင့်ငယ်ရွယ်တဲ့လူငယ်တအူလူအများကသူ့ရဲ့ကျွမ်းကျင်မှုအတက်ပညာနဲ့တော်လှန်ရေးအပေါ်အထောက်အကူပြုမှုတွေနဲ့ပတ်သက်လို့လေးစားအားကြမှုခံရသူတို့ကအခုလိုကျင့်ဝတ်သားမကပြမှုဆိုင်ရာစီးအထိချိုးဖောက်တဲ့အဖြစ်ပြက်ဖြစ်ပွားတဲ့အခြေအနေရောက်တဲ့အခါမှာအခြားသောငွေကြေးရေးဆိုင်ရာမယိုးမသားလှုပ်ဆောင်တာတွေရှိခဲ့သလားဆိုတဲ့တန်တရားတွေထွက်ပေါ်လာခဲ့တာပါလူသိများနေချိန်နာမည်ကြီးနေချိန်မှာငွေကြေးရေးဆိုင်ရာမယိုးသားမှုလူမျိုးကပေါ်ထွက်ဖို့ခက်ခဲပေမဲ့အကြောင်းတစ်ခုခုကြောင့်ပြဿနာဖြစ်လာချိန်မှထုတ်ပေါ်ပြောဆိုလာကြတဲ့သဘောလေးဖြစ်ပါတယ်ခုလိုကာရင်တွေပြစ်ပြားအောင်လုပ်တဲ့ပြစ်မှုတွေကိုတစ္ဆန်ရတော်လှန်ရေးအဖွဲ့တွေကဘလို့ကင်တွေဖြည့်ရှင်းကြတယ်လဲတော်လှန်ရေးရံပုံငွေကောက်ခံမှုနဲ့ဆင်နွယ်ပြီးငွေကြေးအလွဲသုံးတယ်လို့အများကတန်တရားရှိတဲ့ကိစ္စရက်တွေတန်တရားရှိတဲ့ဆိုတာထက်ပိုပြီးထင်ထင်ရှားရှားအထောက်ထားရှိတဲ့အလွဲသုံးစားမှုတွေအရက်သားတွေမိန်းကလေးငယ်ကလေးငယ်တွေကိုနှိပ်စက်တပ်ဖြတ်မှုတွေကိုတော်လှန်ရေးအင်အားစုတွေကဘလို့တာဝန်ခံမှုရှိစွာနဲ့ဖြည့်ရှင်းကြတယ်လဲဆိုတာအဓိကမေးရမယ့်မိခွန်းတရက်ဖြစ်လာခဲ့ပါတယ်ဒီလိုအဖြစ်ပြက်ကိုဂိုင်းတွဲဖြစ်ရှင်းရမှာထင်ရှားကြော်ကြားသည်ဖြစ်စေမကြော်ကြားသည်ဖြစ်စေတူညီတဲ့လှုပ်ထုံးလုံနည်းဥပဒေစည်းမျဉ်းအခုလိုကာလမှာဥပဒေမရှိဘူးလို့စင်ချေပေးကောင်းပေးနိုင်တွင်နဲ့လွတ်လပ်တဲ့အဖွဲ့ကော်မတီလိုဖွဲ့စည်းပြီးဂိုင်းတွဲဖြစ်ရှင်းဖို့လိုအပ်ပါတယ်ရန်ပုံငွေတိမ့်နဲ့တန်းနဲ့ချီတဲ့ပမာဏတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိစွာနဲ့စည်ရင်အင်းနဲ့တိုက်ဆိုင်စစ်ဆေးနိုင်တဲ့အနေအထားမျိုးရှိဖို့လိုအပ်တယ်လို့ကိုကျင့်သိက္ခာနဲ့ပတ်သက်လို့လည်းကလေးသူငယ်တွေအပေါ်လိမ်မှုဆိုင်ရာမလျော်မကန်ပြုမှုလိုမျိုးတွေဖြစ်ပွားခရင်လဲပွင့်လင်းမြင်သာစွာဖြစ်ပွားရနိုင်မြင်မှာပြထန်းအသက်ဝင်တဲ့တရားဥပဒေအရအေးအယူအပြစ်ပေးဖို့လိုအပ်ပါတယ်လွန်ခဲ့တဲ့၄နှစ်တာအတွင်းတော်လှန်ရေးလက်နက်ကိုင်အဖွဲ့တွေကတပ်ဖွဲ့ဝင်တချို့သုံးမဟုတ်တပ်ဖွဲ့ကိုဦးဆောင်သူတွေကိုယ်တိုင်ကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုပျက်စီးလူယူတာပျက်စီးလူတပ်ဖြတ်မှုတရားလဲလွတ်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့လဲသက်ဆိုင်တဲ့လက်နက်ကိုင်အဖွဲ့စည်းတွေကကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်ဖို့လိုပါတယ်ဒီလိုအဖြစ်ပြက်တွေကိုတော်လှန်ပြီးမှတာဝန်ခံမဲဆိုတဲ့စကားတချို့လဲရခင်နှစ်တွေကပေါ်ထွက်လာခဲ့ဖူးပါတယ်တရားမျှတမှုနဲ့တော်လှန်ရေးအောင်မြင်မှုကိုချိတ်ဆက်ထားခြင်းဟာလုံးဝမှားယွင်းတယ်လို့ဆိုရပါမယ်မတရားမှုတွေကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာတော်လှန်ရေးအောင်ပွဲကိုထိခိုက်စေမှာဖြစ်လို့ဒီလိုပြစ်မှုတွေရာဇဝတ်မှုတွေကျူးလွန်နေခဲ့ရင်တော်လှန်ရေးလို့ဆိုဖို့တောင်ခက်ခဲလာမှသေချာပင်ဖြစ်ပါတယ်ရှင်
ဆက်လက်ပြီးရေဒီယို UNG ရဲ့တိုင်းသားဘာသာစကားစီစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုရေဒီယို UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ကြဖြစ်ပါတယ်ရှင်။
ลูกบ่แม่นเนาะอตุนั่นไงสัตว์เอฮึกเฮมตุงอยขอกุมท้องให้กะนำกุเลมหอมกาคะอาหะเล็กเพิ่มเฮบึมอะเฮนังขึ้นสุมอะตังกะทักตงเอเนี่ยงอยตึกอมอุอักษกาอเมริกันเบียเบกเกบักขังเอเวซุอะคักตะกะกากังเอ็นยูจิโนอะนิงยอกปึกเปิงวะยาเจนดอยากเกติยาทังอังฮินอกาปะแลมลื่นเฮีย PLA เนาะเจ็ตไฟเตอร์ตัวใหม่อันนี้ก็ถอดอุติยาทางยา अक्थुम नौका पदुम लुनया खक ऑट अमलता कालामे फोसिकिए असुना फ सेसोन हुमाय खक केतिया थाने नियोंग नय तु कमउ अमेरिकन बेयावेक के बखांगे नो एन्युचिदांग खुमलो ओले याकु एवाया अनिब्यन नोआ कागं खाइखोआ याक पुइवाई तिले एन्युचि ब्यनसे नेफोंलान नोबजेट केनिम तुखा अहाम नबंग अनिबिया आंगले यखांगया बेआबंग थुथांग जेननाक तिया पयं अमेरिकन नो बेवांग नो वीसा आयम कान नोगं बाबे आंग बया फ आइबो आतिया काक केनिम अमेरिकन नो बेवांग नो आयम कान नोगं बाबे आंग बया फ ngai amdo sun kolopi yo ngai pe theiwaya kakki bak khangeno american athum nani laklam bai akhak tak ken yon da enyuji tamo edang khum lolu thukoki nani yam the bai enyuji no ningyo ku ei kho sun khai kho a ningyo pui bai tile enyuji jen se ni phunglan no jet kini american pe aup om dim dei waya pho tile donald trump no ba beng pe kya खोंग बे हालिंग हिसुन अमेरिकन बे वोंग नो आयम का नो सिंगसुन तु मका खा अम हम नपम असुना काक केनिम सकाइन खो प्लेम लु न्या पीपल लिबरेशन आर्मी पीएलए नो जेट फाइटर मन अने गो हट उ तिया थांग सुन तु खा अहम नपम हुआ काक केने तु खा अहम न कान तक सखान तु नो गंग दुक योक पुई वाई किया जेट फाइटर तु मा सुन नहिं सुंग टिक टिका पीएलए नो अनि गोलहट उ अनतिया काकेनी पलेम लुन हेया कांगोम लुन हे अनिंगला लंपेया वेकिया कांदक सखानसुन तुखा अंगहिम हबम तुन ए ओले पीएलए या अंगडोन पनो तु ओले थांगबे अबंगसुन म्लोइदे पावाई अनतिया काकेनी बुखा अमकुम हबम पे पमोम लु तुनाग केआईए नो हेलिकॉप्टर हि अनि गोलहट उ काकेनी बतुम लुन हेया खक ओ दम लु तुइलामे पोसिके सेजोन हवाई खक्के अनतिया काके बतु मेंतातलाम बतु रिसोलामया बतु तेनोंगनाम कालामे पोसिके अनतिया काकेने खमदेक यमले लाम अपोसिया फ आंगदुय खांगा असेसोन हवाई खक्केया काके मेंतात बतु लामसुन एमआरओ सीटीएफ मतुपिनो पांगबे काके तु उम खओ डमेक सेले लाम पांगबे हिन कंग पंग हपकिया काके असुबावेसे तुखा अहले मम न पेसप मोतोका कगाय हमबाय अनतिया काके असुना तंगा रिसोआ बतुला मंगपे देख यम ल लम अबोसिया फ का कसेथु हमती लदा संगे दको सथथिक यानतिया काके असुन कना बतुम लुया तेन लोंग नाम अनिंग नागापि देख यम ल तुइलामे पोसिके तुइनु लम आयया फ सेजोन हे कंग थोय ति कि अनेदिया काकेनि सुंगोय किनो ब बेनो आंतु नानि ब ओनि
अकुम दुलु बखोआ देकुंग अनि उआ माया पोक लुइ थिकि बुंगयान या सोंग तो इलु खांग अक्लुम थिकु लेम बोय किनि खम देकुंग अनि उ माया बुंगया ने सुन अम युकुमा अनि प्राणा काकि अक्लुम अक्लि अपेलेप अपुलुम अंगतुन अक्सक अंगहुम तियारेकी अहिनेहिन कुकौ एसेउलु अदुपसा निहेउंगपी पोकलुई थिकियानी अतुनाफु हिना कुई सेकी सोंगतौ ए अंगछौवाया अतुइलम हुमातवाई थुकिनी देकुंग अनि उवामाया पोकलुई थिकी बुंगयानेहिन अथानु तुक अवेना अथिथाया तुक अवेना थुना वेकिया काकी असुनाथुन ननिवाफांग यामसिंगनाके ननियाबुमसीवाई पोकलुई थिकियेसुन कुननिया हेखोय बिंगबिंगबाई असुनेसुन अक्लुमा पोकउलु यालेमसो थिकुक सखोकिनी कुउपियांगखो बुंगयान माइन ननियाफुं खाक्सेयोंपी ननियामथेइबाई नाफुआ कु अकुइसेता अथोनुंगता मसिंगनाके यामसिंगलु सोंगइकी खांगुं ननियाफ्रावाई
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 11.9 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။